1962ခုနှစ်နဲ့1988ခုနှစ်တွေတုန်းကအာဏာသိမ်းဖြစ်ရက်တွေမှာတမန်တော်ဟာနိုင်ငံတော်ကိုမဖြစ်မနေကာကွယ်ဆောက်ရှောက်ပေးခဲ့တယ်လို့ကာကွယ်ဦးစီးချုပ်ဝေယုံမီးမင်းအောင်လှိုင်ပြောဆိုသွားတာကိုကြည့်ရင်အရင်စစ်အစိုးရလက်ထက်ကလိုပဲစစ်တပ်ရဲ့အခြေခံသဘောတရားမပြောင်းလဲဘူးဆိုတာထင်ရှားနေတယ်လို့နိုင်ငံရေးသမားတချို့ကသုံးသပ်ပါတယ်စစ်တပ်အာဏာသိမ်းမှုဟာအကြောင်းပြချက်ပေးတာတက်တက်ဖြစ်တယ်လို့ဝေဖန်သူတွေလည်းရှိနေပါတယ်မခင်ဖြူတွေကစူးစီးတင်ပြမှာပါ
ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဒီ1962နဲ့1988ခုနှစ်တွေမှာစစ်တပ်ကလူလူအာဏာသိမ်းခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ဒဟာတက်မတော်ကနိုင်ငံတော်ကိုမဖြစ်မနေကာကွယ်ဆောက်ရှောက်ပေးခဲ့တာဖြစ်တယ်လို့သူ့ရဲ့တက်မတော်နေမိကွန်းတွင်မှာထည့်သွင်းပြောသွားခဲ့တာပါ
1988ခုနှစ်တွေမှာဖြစ်ပေါ်ခဲ့တဲ့အာဏာကြီးမားလာတဲ့အရေးကိစ္စတွေမှာတက်မတော်ဟာနိုင်ငံတော်ကိုမဖြစ်မနေကာကွယ်ဆောက်ရှောက်ပေးခဲ့တယ်
ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဒီပြောဆိုမှုကိုကြည်ချင်းအဖြစ်ဒီမိုကရေစီစနစ်ကိုဖော်ဆောင်နေပါတယ်လို့စစ်တပ်ဦးဆောင်တဲ့အစိုးရကဘယ်လိုပဲပြောနေပြောနေတကယ်တမ်းမှာတော့ဆက်အာဏာရှင်စနစ်ကိုဖတ်တွယ်ခြင်းနဲ့အခြေခံသဘောတရားမပြောင်းလဲသေးဘူးဆိုတာထင်ထင်ရှားရှားတွေ့နိုင်တယ်လို့လူ့ဘောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ
်ဒီ62မှာအာဏာသိမ်းတဲ့ကိစ္စအတိုင်းကြီးကြောက်တဲ့ကြလို့တော့ဒီ88မှာဒီလူလှုပ်ရှားမှုဖြစ်တာကတိုင်းမီရောက်ခဲ့ကြမှာမလို့ဆိုအဲ့ဒီအယူဆရတကယ်တမ်းကျတော့ဒီငကိုဆေးရနာရှင်စနစ်ကိုဆက်ဆက်နေနေကျင့်သုံးခဲ့တဲ့ဒီအစိုးရအဆက်ဆက်ရဲ့သဘောထားတွေပဲဖြစ်တယ်လေအဲ့ဒါကိုထင်ထပ်ပြီးတော့အခုဘုရားမူကြီးမင်းအောင်လှိုင်ကဖတ်ပြောသွားတဲ့ဆိုတော့သူတို့အခုသူတို့အပြောင်းလဲလုပ်ခြင်းနဲ့အပြောင်းလဲလုပ်ခြင်းနဲ့ဆိုတဲ့သဘောထားကတန်ပြားရှိဖို့ကောင်းတယ်လို့ကျွန်တော်အနေနဲ့မြင်တယ်လေသူအခြေခံသဘောထားကမပြောင်းသေးဘူးဆိုတာထင်ထင်ရှားရှားပြလိုက်တာပဲဆရာနာရှင်စနစ်ကိုဖက်တွယ်ခြင်းနဲ့အခြေခံသဘောထားကမပြောင်းလဲသေးဘူးလို့ယူဆလို့ရတယ်နော်အဲ့လိုအခြေခံသဘောထားရှိနေတဲ့အခါကျရုပ်မှုခက်တော့အဲ့တော့အပြည့်အဝတကယ်အများပြည်သူပဲပူပေါင်းဆောင်ရွက်ခြင်းမှုကိုလိုချင်တဲ့တိုင်းကဒီလိုအားလုံးပဲကြဘူးအောင်ဆောင်မှုတကယ်လိုချင်တယ်ဆိုရင်အဲ့ဒီအခြေခံသဘောထားကပြောင်းမှုပြောင်းမှာလေအခုကသူသဘောထားကပြောင်းလဲပုံမရဘူးဆိုတာသိကြတာပေါ့
သတင်းစာဆရာဦးစီသူအောင်မြင့်ကတော့စစ်တပ်အာဏာသိမ်းတာကိုနိုင်ငံတော်ကိုကာကွယ်ဆောက်ရှောက်ပေးခဲ့တာပါလို့ဆိုပြီးကာကွယ်ပြောဆိုတာဟာလက်ခံနိုင်စရာမရှိဘူးလို့ပြောပါတယ
်ဒါကတော့ကျွန်တော်တို့အနေနဲ့ဆိုရင်တော့ဟိုလက်မခံဘူးလေဟိုစစ်တပ်ကအာဏာသိမ်းတယ်ဆိုတဲ့ဟာကအဲ့ဒီချိန်တုန်းကစစ်ကောင်းဆောင်တွေစစ်အာဏာရှင်တွေကဟိုအာဏာလိုချင်လို့သိမ်းတာပဲကြံတဲ့ဟာတွေကတော့အကြောင်းပြချက်တွေပါသူတို့ဟိုအာဏာသိမ်းဖို့လည်းအကြောင်းမရှိပါဘူးတိုင်းပြည်ကိုကောင်းဖို့ဆိုရင်ကောင်းအောင်အဲ့ဒီကလေးကဟိုဝင်ပြီးတော့မှဟိုဝင်ပါလို့ရတယ်ဝင်ဆွေးနွေးဝင်ညှိနှိုင်းပြီးတော့မှအဖြေတစ်ခုရှာပေးလို့ရပါတယ်အာဏာသိမ်းတဲ့ဥစ္စာကသူတို့ကအကြောင်းပြချက်ပါပဲမမှန်ပါဘူးအဲသူတို့ကတော့အဲသူတို့လုပ်ခဲ့တာတွေနဲ့ပတ်သက်လို့ဒီနေ့ချိန်ထိပေါ့နော်ဟိုဘာမှဟိုမှားတယ်ဆိုတဲ့ဟာမျိုးတွေပြန်ပြီးတော့မှစနစ်တကျဝေဖန်သုံးသပ်တာမျိုးတွေအဲ့ဒါတွေကတော့ဘယ်စစ်ကောင်းဆောင်တွေနောက်ပြီးတော့မှဘယ်စစ်ကောင်းဆောင်အဟောင်းတွေမှာမှကျွန်တော်တို့မတွေ့ရသေးဘူ
းဒီမိုကရေစီရဲ့လက်ရှိပြုပြပြောင်းလဲမှုဟာဒီမိုကရေစီစနစ်ကိုသွားနေပါတယ်လို့အစိုးရကဆိုပေမဲ့လည်းတကယ်တမ်းမှာတော့စစ်တပ်လွှမ်းမိုးမှုအရေးအာဝါဒအောက်မှာရှိနေတဲ့ပြုပြပြောင်းလဲမှုတသက်တာဖြစ်တယ်လို့လည်းဦးစီသူအောင်မြင့်ကဝေဖန်ပြောသွားခဲ့ပါတယ်ရှင်